ရှိမင်းနိုင်ငံမှာကာလကြာရှည်ဖြစ်ပေါ်နေတဲ့ပြည်ရင်းဆက်အတွက်အပြစ်ခတ်ရက်ဆဲကြဖို့ဆော်ရီအာရေဗျနိုင်ငံကတနင်္လာနေ့မှာကမ်းလှမ်းလိုက်ပါတယ်ဒါပေမဲ့အခုလိုကမ်းလှမ်းချက်ဟာဘာအသက်ဆန်းမှမဟုတ်သလိုထိရောက်မှုလည်းရှိမှာမဟုတ်ဘူးလို့ပြောပြီးဟူဒီသဘုံတွေဘက်ကတော့လက်ခံချက်မမရပါဘူးအခုလိုတနင်္ဂနွေနေ့အတိုင်းအတာနဲ့အပြစ်ခတ်ရက်ဆဲပြီးရင်ဆန္ဒကလေရင်က ဆော်ရီအာရေဗျဥဆောင်တဲ့မဟာမိတ်တွေအကူအညီပေးနေတဲ့ယေမန်သမ္မတအက်ဒရာဘူမန်ဆော်ဟာရီအဆိုအကဝင်းဟင်ကိုထိန်းချုပ်ထားတာဖြစ်ပြီးဒီလေရင်ကွင်းမှာလေကြောင်းအဝင်အထွက်မရှိအောင်ပိတ်ထားတာနှစ်နဲ့ချီရှိနေပြီဖြစ်ပါတယ်။ဒါအပြင်ယေမန်နိုင်ငံဟိုဒေဒါပင်လယ်စိတ်ကမ်းကရတဲ့အခွန်အခတွေအတွက်ယေမန်အဆိုအဘက်ကရောတဘုံအဖွဲ့ဘက်ကပါအသွင်းထုတ်လုပ်နိုင်ဖို့ယေမန်ဗဟိုဘဏ်မှာပူးတွဲငွေစင်းဖွင့်နိုင်မှာဖြစ်ကြောင်းလဲဆော်ရီအာရေဗျဘက်ကကန့်လန့်ခဲ့တာပါ။2018ခုနှစ်စတော့ခ်ဟောင်းမှာပြုလုပ်တဲ့ညှိနှိုင်းမှုတွေအရဒါကိုယီမင်အစိုးရဘက်ကရောတဘုံအဖွဲ့ဘက်ကပါသဘောတူခဲ့တာဖြစ်ပေမဲ့အပြည့်အဝတော့အကောင့်ထဲမပေါ်နိုင်ခဲ့ပါဘူး။အခုကမ်းလှမ်းချက်တွေအတွက်နှစ်ဖက်သဘောတူညီမှုရခဲ့ရင်တော့နိုင်ငံရေးဆွေးနွေးပွဲတွေကိုဆက်လုပ်မှာဖြစ်ကြောင်းနဲ့ဒါဟာဟူတီတွေပေါ်မှာပဲမူတည်နေတယ်လို့ဆော်ရီနိုင်ငံခြားရေးဝန်ကြီးဖိုင်ဆယ်ဘင်ဖာရန်အယ်ဆော့ကရီယက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ဒီကြေညာချက်အတွက်သမ္မတဟာရီအစိုးရကကြိုးဆိုပေမဲ့ယီမင်ပိုင်နဲ့နယ်မြေ80ရာခိုင်နှုန်းလောက်ကိုထိန်းချုပ်ထားတဲ့ဟူသီတပုံတွေကတော့စိတ်ဝင်စားမှုတိတ်မပြပါဘူး။